ဗင်နီဇွဲလားနိုင်ငံမှာအရသားတွေကိုအကွက်ချက်ချက်အပြစ်ပေးအရေးယူနေတာတွေအစိုးရရဲ့အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့နေတမနာနီကိုလတ်စ်မာဒူရိုအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့ယာရုကနှုတ်ထွက်ကြောင်းကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားအကြီးအကဲတန်တမန်ကကြေညာလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံဟာပြိုကွဲပျက်စီးနေတဲ့တိုင်းပြည်စင်ကိုရရှိနေပြီးဥပဒေမဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရကိုဥဆောင်နေသူတမနာမာဒူရိုဟာလည်းတာဝန်နဲ့မထိုက်တန်သူတူဖြစ်ကြောင်းမနစ်ညာက AP သတင်းဌာနနဲ့မြန်မြန်ကမှတန်မှုကြီး ICS မာဒီနာကပြောဆိုလိုက်တာပါ။ဆိုပါစေတရားနဲ့တိုင်းပြည်တာဝန်တွေကိုဆောင်ရွက်သွားနိုင်အောင်တမနာယာရုကထွက်ပြေးဖို့လဲတဘောပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူနိုင်ငံတကာရှင်းနေတူလည်းဖြစ်တဲ့တန်မှုကြီးမဒီနာကတောင်းဆိုခဲ့ပါတယ်။ကိုယ်တော်ကဆန်ရဗင်နီဇွဲလားတန်မှတ်ကြီးကတော့ယူသားမှုမရှိတဲ့အတွက်တန်မှုကြီးမဒီနာကိုယာရုကဖယ်ရှားလိုက်ကြောင်းပြောဆိုခဲ့တာပါ။တမန်တော်မာဒူရိုအစိုးရကိုအထွေထွေသိမ်းမှတ်ဖို့အတိုက်ခံတွေကလှုပ်ဆော်ခဲ့တဲ့မနေ့ကတော့ဗင်နီဇွဲလားနိုင်ငံတဝန်းကမြို့တွေမှာတစ်ပင်တွေဝါယာကြိုးတွေအမိုက်ထရိုက်တွေပြိဖို့ကပစ္စည်းတွေနဲ့လမ်းတွေကိုပိတ်ဆို့တားဆီးပြီးဗင်နီဇွဲလားနိုင်ငံသားတွေဆန္ဒပြခဲ့ကြပါတယ်။တချို့နေရာတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ကြတာပါ။မြန်မာမှာအဝေးစီးထားတဲ့လူငယ်အုပ်စုတွေကလမ်းပေါ်မှာရှိတဲ့အတားအဆီးတွေကိုမိရှို့ဖျက်ဆီးပြီးလုံထင်းရဲတွေကိုဂဲရဲနဲ့ပြစ်ပောက်ခဲ့ရမှာလူငယ်ရဲတပ်ဖွဲ့တွေကလည်းမျက်ရည်ယူပုံးနေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်။ကာကတ်မျိုးစုံကဆန္ဒပြပွဲတစ်ခုမှာတော့သူထွက်တံရုံပြစ်ခတ်တွေဖြစ်ပွားခဲ့ရမှာအသက်24နှစ်အရွယ်လူငယ်တူးသေဆုံးမှုပြီး3ဦးထဏ်ရရသွားတဲ့အကြောင်းအစိုးရရှိနေုံကသတင်းထုတ်ပြန်ခဲ့တာပါ။ဆိုအဆန့်ချင်ဆန္ဒပြသူတွေကရဲကင်းစကန်တွေကိုမိတင်ရှုခဲ့တယ်လို့ဆန္ဒပြပွဲအတွင်းလူများပြားလဲဖန်ဆီးခံခဲ့ကြရပါတယ်။